တရုတ်သမ္မတရှီကျင်းဖင်ကယဉ်ကျေးမှုများကြားဆွေးနွေးမှုနှင့်ပူးပေါင်းဆောင်ရွက်မှုဆိုင်ရာကမ္ဘာလုံးဆိုင်ရာကွန်ရက်တစ်ခုတည်ဆောက်ရန်တရုတ်နိုင်ငံအသင့်ရှိကြောင်းပြောကြားခဲ့ပါတယ်။ဘေကျင်းမြို့မှာကျင်းပတဲ့ကမ္ဘာယဉ်ကျေးမှုဆွေးနွေးပွဲဝင်ကြီးအဆင့်အစည်းအဝေးကိုဂုဏ်ပြုသူဝင်လွှာပေးပို့ခဲ့တာပါ။ရှီကကမ္ဘာကြီးဟာယဉ်ကျေးမှုအမျိုးမျိုးရှိတဲ့နေရာတစ်ခုဖြစ်ပြီးယဉ်ကျေးမှုတွေကြားအပြန်အလှန်ဖလှယ်မှုတွေကလူသားတိုးတက်မှုအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောပါတယ်။အစည်းအဝေးမှာနိုင်ငံပေါင်း140ကကိုစားလာ600ကျော်တက်ရောက်ခဲ့ကြပါတယ်။ယဉ်ကျေးမှုဆွေးနွေးပွဲတရုတ်